ဗြိတိသျလူငယ်တွေဖြစ်တဲ့ဒေးဗစ်မီလာနဲ့ဟန်နာဝစ်ထရစ်တို့နှစ်ဦးအသက်ခံရတဲ့လိင်ကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်တံပေးထားခြင်းခံရတဲ့မြန်မာရွှေပြောင်းအလို့သမားနှစ်ဦးရဲ့အမှုအတွက်အယူခံကိုကော့စမွေတရားရုံးကပယ်ချခဲ့ပါတယ်။အဲဒီနောက်ထိုင်းတရားရုံးချုပ်ကိုတစ်လအတွင်းအယူခံတင်ရမှာဖြစ်ပေမဲ့အချက်အလက်အထောက်အထားပြည်စုံအောင်ရှာဖွေနိုင်ဖို့အချိန်မလုံလောက်တာကြောင့်၃လလောက်ထိအချိန်ထပ်တိုးပေးဖို့တောင်းဆိုသွားမယ်လို့တရားခဏ်ရဲ့အကျိုးဆောင်ရှိနေတွေကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းနောက်မအေးမာကသတင်းပေးပို့ထားတာ
ပါ။ဗြိတိသျလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လိင်ကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလ၁ရက်နေ့ကပယ်ချခံခဲ့ရတာပါ။ဒီအတွက်ထိုင်းတရားရုံးချုပ်ကိုတစ်လအတွင်းအယူခံဆက်တက်နိုင်ရေးအတွက်ထိုင်းရှိနေများကောင်စီနဲ့မြန်မာတန်ယုံကိုစားပြုရှေ့နေတွေကစူးစမ်းလှုပ်ဆောင်နေကြပါတယ်။ဒါပေမဲ့တလအတွင်းအယူခံတင်ဖို့အတွက်ကအချိန်မလုံလောက်တာကြောင့်အချက်အလက်တွေပြည့်စုံစွာရှာဖွေနိုင်ဖို့အယူခံရက်ကိုထပ်တိုးတောင်းဆိုသွားမယ်ဆိုပြီးမြန်မာတန်ယုံကိုစားပြုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဥအောင်မျိုးတန်းကပြောပါတယ်
။အဲဒီလကုံပေါ့လေမတ်လကုံဆိုတာတလအဲအဲ့မြန်မာအင်္ဂလိပ်ကသွားပြီးတော့အယူခံရက်ထပ်တိုးတောင်းအောင်ပါအခုအစီအစဉ်ကတော့ပထမဆုံးအစီအစဉ်ကတော့အင်္ဂလိပ်အယူခံရက်ထပ်တောင်းမှုအစီအစဉ်ထားပါတယ်။ဘလို့လောက်ဘူးအပေါ်တော့ချက်လက်စုကမှရင်မပြီးဥပဒေရရှိတဲ့အချက်ပြန်ပြီးဆောင်ရတာပဲပါတာ။တကယ်တော့တလားတွင်းတယ်မပြောတာပါ။သို့တော့ဒီထိုင်းနိုင်ငံဥပဒေရကြောင်းတက်တဲ့ခိုင်လို့ရင်တလားတလားနဲ့ရက်တိုးတောင်းသွားလို့ရပါတယ်။အဲဒါအင်္ဂလိပ်ကအချင်းအကြောင်းပြတဲ့ခိုင်လို့အချက်လက်ပြည်စုံကိုရှာဖွေဖို့အတွက်ကိုအခြေရပါတယ်။ဒါမှမဟုတ်၃လလောက်ဆိုရင်တော့အားလုံးပြည်စုံရအခြေချက်လက်ရနိုင်မယ်လို့အင်္ဂလိပ်ယုံကြည်ပါတယ
်။လူတက်မှုကျူးလွန်နေဆိုပြီးတည်ရန်ပေးခြင်းခံရတဲ့မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်လို့ပြီးခဲ့တဲ့ကော်စမွေအယူခံတရားရုံးမှာတော့အချက်24ချက်ပါတဲ့အထောက်အထားတွေကိုတင်ပြထားပြီးဖြစ်ပေမဲ့ဒီချက်ပို့ပြီးခိုင်မာတဲ့အချက်လက်တွေကိုထက်မှန်စုဆောင်းဖို့အတွက်လိုအပ်နေသေးတယ်လို့လည်းဆိုပါတယ်။မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်လို့2015ခုနှစ်ဒီဇင်ဘာလကတရားရုံးအမိန့်မချခင်မှာသက်တေတွေရှာဖွေပြီးတင်ပြခဲ့ပေမဲ့လုံလောက်တဲ့သက်တေတွေမရခဲ့တာကြောင့်အမှုရှုံးနေခဲ့ပြီးလူသတ်မှုအပါအဝင်အမှုခုနှစ်မှုနဲ့တည်တံပေးခံရတာပါ။အခုတရားရုံးချုပ်ကိုတင်ပြတဲ့အခါမှာတော့ထိုင်းဥပဒေအရသက်တေတွေတင်ပြခွင့်ရတော့မှာမဟုတ်ဘူးလို့လည်းရှေ့နေဦးအောင်မျိုးတန်းကပြောပါတယ်။
အဲ့ဒီတော့လူတလောက်သက်တေကိုမရလို့ဆိုရမှမှားတယ်။ဥပမာတကယ်လို့သူတို့နိုင်ငံရဲ့ဒီအယူခံချက်ထုတ်ဥပဒေအရဆိုရင်တော့အင်္ဂလိပ်သက်တေတန်ခိုးခေတ်ကမပါတော့ပါဘူး။ဒီဆံမျက်နှာ၄တောင်တော့ရှိတယ်။အမှုဝဲမှာဒါလေးမူလအချက်လက်အဟောင်းတွေဒီမှာအချက်လက်တွေရှာပြီးတော့နောက်ဆုံးဖိုက်ကုတ်အယူခံကိုတင်ပြမှာဖြစ်ပါတယ်။
မြန်မာရှေ့ပြောင်းအလို့သမားခန့်မှန်းခြေ၄တောင်လောက်အလုပ်လုပ်ကင်နေတဲ့လိင်ကျွန်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပါတယ်2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတစ်နှစ်ကျော်ကြာထိုင်းနိုင်ငံကော်စမွေအချင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှုခုနှစ်မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဗန်ခွန်အချင်းထောင်မှာထိန်းသိမ်းထားပါတယ်ဒီနောက်တရားခဏ်အကျိုးဆောင်ရှေ့နေတွေကအယူခံတရားရုံးမှာအယူခံတင်ပြခဲ့ပေမဲ့မလတရနေ့ကပယ်ချခံခဲ့ရပါတယ်ဒီအတွက်တရားရုံးချုပ်ကိုနောက်ဆုံးအဆင့်အနေနဲ့အယူခံဆက်တက်ဖို့အတွက်ပြင်ဆင်နေကြတာလည်းဖြစ်ပါတယ်ရှင်